မင်္ဂလာညနေခင်းပါသောတာရှင်များရှင်2018ခုနှစ်ဇူလိုင်လ24ရက်အင်္ဂါနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလှိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်ကျွန်တော်အောင်လင်းဟုပါဒီညနေနားဆင်မဲ့တင်းနေတယ်မှာတော့အီရန်ပေါ်ချင်းချောက်ပြောဆိုခဲ့တဲ့မချက်ချောက်ရန်စအရောက်မှာလုံးဝမစိုးရိမ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။လောင်နိုင်ငံမှာရဲလက်စစ်ထုတ်လို့ရေကာတာတစ်ခုပြိုကျတာကလူများပြားတေဆုံးပြီးရန်နဲ့ချီပျောက်ဆုံးနေပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသရင်းတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမှာကတော့မနေ့တနင်္လာနေ့ကမြမအရေးလုံခြုံရေးကောင်စီရဲ့တကပိတ်ဆွေးနွေးပွဲအပြီးမှာတော့ဒီရိုဟင်ညာဒုက္ခသည်တွေရဲ့အရေးနဲ့ပတ်သက်ပြီးအဖွဲ့ဝင်နိုင်ငံအားလုံးသဘောတူညီရဲ့အချက်ပါတဲ့ကြီးညာချက်လုံခြုံရေးကောင်စီဥက္ကဋ္ဌကကြီးညာနိုင်ခဲ့ပါတယ်။မြမနိုင်ငံမှာရခိုင်အရေးကုလနဲ့မြမပူးပေါင်းဆောင်ရွက်မှုတွေအပေါ်မှာမြမအရေးအကဲခတ်တွေရဲ့အမြင်သုံးသပ်ချက်ဘယ်လိုရှိပါသလဲ
။ UN နဲ့ထိုးတဲ့ MOU ကိုလည်းသူတို့ချမှတ်ပြဖို့နော်အဲ့ဒါမကောင်းဘူး။ဘာကောင်းတာအဖွဲ့ကိုဘာကောင်းလဲဒီကြီးလေးပြန်ပို့မယ်နော်ဒီဘက်ကလည်းလက်ခံထားပြီဆိုလို့ရှိရင
်ဒီအကြောင်းနောက်ပိုင်းမှာအပြည့်စုံနားဆင်ကြရပါမယ်ရှင်နောက်ဖားကံမှာဒီကနေ့မြေထပ်ပြိုကျပါတယ်ဒီလိုလူပေါင်းများစွာတေကြီးအသက်ဆုံးရှုံးနေရတဲ့အပေါ်မှာအစိုးရဘက်ကအထူးကိစ္စရက်တရက်အနေနဲ့ထိထိရောက်ရောက်ကင်တွဲဖြေရှင်းတင်နေပြီလို့ကချင်းပညာရှင်တွေကတိုက်တွန်းလိုက်တဲ့သတင်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့အင်္ဂါညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ကအီရန်ပေါ်ချင်းချောက်ပြောဆိုခဲ့တဲ့တင်းငွေတွေနဲ့ညတွစ်တာလူမှုကွန်ရက်ကမှတ်ချက်ကြောင့်အီရန်ကိုရန်စအရောက်မှလုံးဝမစိုးရိမ်တဲ့ကြောင်းပြောဆိုလိုက်ပါတယ်။အီရန်နိုင်ငံရဲ့ပြင်းထန်တဲ့မှတ်ချက်ပေါ်တုံ့ပြန်တဲ့အနေနဲ့သမ္မတထရန့်ကတိတိကျကျမပြောရင်ပဲပြင်းထန်တဲ့အကျိုးဆက်တွေကြိုးအောင်မှဖြစ်တဲ့ကြောင်းပြောဆိုခဲ့တာပါ။အမေရိကန်ကိုဘရော့မှာမချင်းချောက်ဖို့နဲ့ချင်းချောက်ခဲ့မယ်ဆိုရင်လည်းတမိုင်းတွင်လောက်တဲ့အကျိုးဆက်တွေကြိုးအားလိုက်မယ်လို့သမ္မတထရန့်ကအီရန်သမ္မတဟာဆန်ရူဟာနီကိုပြင်းပြင်းထန်ထန်သတိပေးခဲ့တဲ့ပေါ်မနေ့တုန်းကအင်ဂျီရောမှာသတင်းတောက်တွေမင်းမြန်ချိန်မှာစိုးရိမ်စရာမရှိတဲ့ကြောင်းပြောဆိုလိုက်တာဖြစ်ပါတယ်။သမ္မတရဲ့အမျိုးသားလူမျိုးရေးချန်ပီဂျွန်ပေါ်တန်ကတော့ပြီးခဲ့တဲ့ရက်တော်ကြာကြာလေးကသမ္မတနဲ့ဆွေးနွေးတာတွေရှိခဲ့ပြီးအီရန်ဘက်ကလုံးဝအနှုတ်လက္ခဏာဆောင်တဲ့လုပ်ရမျိုးတွေလှုပ်လာခဲ့မယ်ဆိုရင်အရင်ကနိုင်ငံအနည်းငယ်လောက်သာကြုံခဲ့ရဘူးတဲ့ပြည်ဆက်မှုမျိုးနဲ့ရင်ဆိုင်ရလိမ့်မယ်လို့သမ္မတကပြောတဲ့အကြောင်းပြောဆိုခဲ့ပါတယ်။သမ္မတထရန့်ရဲ့ Twitter မှတ်ချက်ကတော့အီရန်နိုင်ငံရဲ့ဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကပေးချခဲ့တာပါ။အီရန်သမ္မတကတော့အီရန်နဲ့ငင်းချင်းရာအကောင့်တကအကောင်ဆုံးငင်းချင်းတရားဖြစ်တယ်လို့အီရန်နဲ့ပစ်စစ်ဖြစ်ခဲ့မယ်ဆိုရင်တော့အဆိုးအဝါဆုံးစစ်ပွဲဖြစ်လာမှာကိုအမေရိကန်အနေနဲ့သဘောပေါက်တယ်နဲ့လို့ပြောဆိုခဲ့တာဖြစ်ပါတယ်။သမ္မတထရန့်ရဲ့မှတ်ချက်မှာတော့ချင်းသစ်အမီးနဲ့ကစားရင်နောက်တစ်ချိန်မှာနောင်တရရတဲ့အဖြစ်မျိုးနဲ့ကြုံရနိုင်တဲ့အကြောင်းသတိပေးပြောဆိုခဲ့တာပါ
။အမေရိကန်သမ္မတအနေနဲ့သူ့ကိုလာဝေပန်တာကိုစိတ်ဆိုးပြီးအရင်ထိတ်တန့်ထောင်လင်းရေးနဲ့ရဲရရှိဟောင်းစုစုပေါင်း6ဦးကိုလုံခြုံရေးစိတ်ချတဲ့စီးရင်ကနေရုတ်သိမ်းဖို့စဉ်းစားနေပါတယ်။သမ္မတဒေါ်နယ်ထရန့်စိတ်ဆိုးတဲ့အထက်မှာအမေရိကန်ဘူထောင်လင်းဖွဲ့ CIA အကြီးအကဲဟောင်းဂျွန်ဘန်နန်လည်းပါနေပြီးသူကသမ္မတထရန့်ရဲ့ပူတင်နဲ့ထိပ်သီးဆွေးနွေးပွဲတဲ့ပြောခဲ့တာတွေကပြစ်မှုကြီးငယ်အဆင့်ကိုကျော်ပြီးနိုင်ငံတော်သစ္စာဖောက်မှုမြောက်တယ်လို့ Twitter ကနေပြင်းပြင်းထန်ထန်ရေးခဲ့ပါတယ်။အင်ပီရောဘက်ကတော့ဒီရရှိဟောင်းကြီးတွေရဲ့လုပ်ရက်ကနိုင်ငံရေးကစားတာဖြစ်ပြီးသူတို့အစိုးရဝန်ထမ်းလုတ်ခဲ့တာကိုခုတုံးလုတ်အမျက်ထုတ်ခဲ့တာမျိုးဖြစ်တာကြောင့်အခုလိုအမျိုးသားလုံခြုံရေးစိတ်ချတဲ့စီးရင်ကနေပယ်ဖျက်ဖို့နီလန်းတွေကိုစဉ်းစားနေရတာပါလို့အကြောင်းပြပါတယ်။အမေရိကန်လွှတ်တော်ထဲမှာတော့အတက်ကဒီမိုကရက်ပါတီကထိတ်တန့်မဲ့အဒမ်ရှစ်ကသမ္မတအနေနဲ့သူ့ကိုဝေဖန်တာမကြိုက်လို့စစ်တပ်ထဲဆယ်စုနှစ်တွေနဲ့ချီအကြာကြီးလုပ်လာခဲ့တဲ့သူတွေကိုလုံခြုံရေးစိတ်ချမှုစီးရင်ကနေဖြုတ်ပစ်ဖို့စဉ်းစားတာမျိုးကဝေဖန်တာကိုကြောက်လို့သေယူသွင်းလဲလုတ်တာဖြစ်တာကြောင့်အမတ်တွေအားလုံးအထူးသဖြင့် Republican အမတ်တွေအနေနဲ့ဒီမိုကရေစီအရေးအတွက်ဒါကိုဝိုင်းဆန့်ကျင်သင့်တယ်လို့တောင်းဆိုလိုက်ပါတယ်။အခုလိုလုံခြုံရေးစစ်ချမှုကနေပယ်ဖျက်ခံရမဲ့သူတွေထဲမှာပြည်တော်စုစုံစမ်းရေးဗျူ FBI ညွှန်ကြားမှုဟောင်း James Comey နဲ့ဒုညွှန်ကြားမှုဟောင်း Adrian McGabe တို့လည်းပါနေပြီးဒုညွှန်မှုဟောင်းရဲ့ပြောခွင့်ရကအင်ပီရောအခုလောက်ရကဟာသလို့ဖြစ်နေတယ်။တကယ်တော့သူ့အရာရှိရဲ့လုံခြုံရေးစစ်ချရမှုကသက်တမ်းကုန်ဆုံးပြီးသားဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်ခင်ဗျာ။
အာဖဂန်နိုင်ငံကဘူးမြို့ကလူနေရပ်ကွက်တစ်ခုတည်းကိုဒီနေ့ record တုံးအနည်းဆုံးနှလုံးကြောက်ရောက်ပောက်ခွဲရကလူ3ထက်မနည်းတန်ရသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်တကယ်မှုအတွက်ဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်ဆိုပြီးလက်တလုံးမှာကြီးညာတာမျိုးတော့မရှိသေးပါဘူးလူ16ထက်မနည်းသေဆုံးပြီး60လောက်တန်ရခဲ့တဲ့ကဘူးမြို့ကနိုင်ငံကလေစိတ်နီးအသေးခံဘုံးခွက်တက်ခတ်မှုနဲ့ကြုံခဲ့ရပြီးနှစ်ရက်ကြာမှပဲအခုလိုတက်ခတ်မှုတွေနဲ့ကြုံခဲ့ရတာပါအာဖဂန်နိုင်ငံရဲ့ဒုတိယသမ္မတတူလည်းဖြစ်ဥစ်ဘက်စစ်ကောင်းဆောင်ဟောင်းလည်းဖြစ်တဲ့ Abdul Rashid Dostum တူရကီနိုင်ငံ တစ်နှစ်ကြာတိမ်းရှောင်နေရကပြန်လည်ရောက်ရှိလာပြီးမိနစ်ပိုင်းအတွင်းမှာပဲတက်ခတ်မှုနဲ့ကြုံရတာလည်းဖြစ်ပါတယ
်။အမေရိကန်သမ္မတကမြောက်ကိုရီးယားရဲ့နျူကလ ியர் လက်နက်ဖြတ်သိမ်းရေးဆွေးနွေးပွဲသွားနေတဲ့အချိန်ကိုအများကြီးအားရကျေနပ်မိတယ်လို့ပြောလိုက်ချိန်မှာမြောက်ကိုရီးယားစောင့်ကြည့်အဖွဲ့တစ်ခုကလည်းဒီဖြတ်သိမ်းမှုတွေစလုပ်လာတာတွေ့ရတယ်လို့ဆိုလိုက်ပါတယ်။မကြာခင်ကသတင်းတွေထဲမှာသမ္မတဒေါ်နယ်ထရမ့်အနေနဲ့ဒီမြောက်ကိုရီးယားနျူကလ ியர் ဖြတ်သိမ်းရေးဆွေးနွေးပွဲအချိန်ပေါ်စိတ်ပြက်နေကြောင်းအင်ပီရိုမာသူ့လက်ထောက်တွေကိုထုတ်ပြောခဲ့တယ်လို့ပေါ်လာခဲ့တဲ့ပေါ်အခုလိုသမ္မတကဆန့်ကျင်ဘက်တုံ့ပြန်လိုက်တာပါအခုလိုအချိန်မှာအမေရိကန်အခြေစိုက် 38 North လို့ခေါ်တဲ့မြောက်ကိုရီးယားစောင့်ကြည့်ရေးအဖွဲ့ကမကြာခင်ကရထားတဲ့ဂျိုတုပုံရိပ်တွေအရမြောက်ကိုရီးယားအနေနဲ့နိုင်ငံအနောက်မြောက်ပိုင်းကဆိုဟေးဒုံးကျည်ပစ္စကမ်းမှာအ धिक အဆောက်အဦတွေဖြစ်စည်းနေတာတွေစလုံနေတာတွေ့ရတယ်လို့ထုတ်ပြောလိုက်ပါတယ်ဒီဖြစ်စည်းတဲ့အထက်မှာယထာလန့်ပါတဲ့ဒုံးကျည်ပြည်ရင်တွေကိုပြစ်တင်ပြစ်လွတ်စင်ကိုမထွက်ခင်အသင်းချထားတဲ့အဆောက်အဦနဲ့အနားမှာရှိတဲ့ဝေထိန်ဒုံးကျည်အတွက်လောင်စာ3အင်ဂျင်တွေထုတ်ပေးတဲ့ဒုံးကျည်အင်ဂျင်စမ်းသပ်စင်နဲ့အာကာသယာဉ်ပြစ်လွတ်တဲ့ယာဉ်တွေပါပါတယ်ဒီ38နောက်တစ်ဖွဲ့ရဲ့လေလာသွန်းသူဂျိုးဆက်ဘာမူဒက်စ်ကအခုလိုစဖြတ်စည်းတဲ့လောက်ရကစင်ကာပူမှာသမ္မတထရမ့်နဲ့ထိပ်သီးတွေ့ဆုံတော့ကမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ပေးခဲ့တဲ့ဂရုဖြည့်ဆည်းရေးအတွက်အရေးပါတဲ့ပထမအခြေလှမ်းဖြစ်တယ်လို့ထောက်ပြလိုက်ပါတယ်ဒါပေမဲ့လည်းဒီခေါင်းဆောင်နှစ်ဦးကြားရထားတဲ့သဘောတူညီချက်ထဲမှာနျူကလ ியர் ဖြတ်သိမ်းရေးနဲ့လက်ရှိနျူကလ ியர் စက်ရုံတွေပိတ်ပစ်ဖို့ကိုဘယ်တော့လုပ်မယ်ဘယ်လိုလုပ်မယ်ဆိုတဲ့အသေးစိတ်အစီအစဉ်တွေတော့မပါခဲ့ပါဘူးခင်ဗျာ
ဗီအိုအေအမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအေအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကနေဒါနိုင်ငံတိုရွန်တိုမြို့ကလူစီကာယလမ်းပေါ်မှာလူနှူးတွေဆုံးပြီး73ယောက်တန်းရခဲ့တဲ့ပြစ်ခတ်မှုကျူးလွန်သူဖြစ်ဆွဆွဲခံထားသူဟာစိတ်ဝင်စားရှင်တူဖြစ်တဲ့အကြောင်းမိသားစုကပြောပါတယ်တက္ကသိုလ်တွင်တည်ဆုံသွားတဲ့တန်ရရှိသူဟာအသက်29နှစ်အရွယ်ဖိုင်ဆယ်ဟူစိန်ဆူဆူဖြစ်ကြောင်းလည်းအာဏာပိုင်တွေကထုတ်ဖော်ပြောဆိုထားတာပါတန်ရရှိသူတည်ဆုံမှုဟာသူ့ကိုယ်သူအဆုံးစီရင်ခဲ့တာလားရဲရဲလက်ချက်ကြောင့်တည်ဆုံတာလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးတိုရွန်တိုမြို့ကဂရိတောင်းအရက်မှာတနင်္လာနေ့ညကပြစ်ခတ်မှုတွင်စနေရွယ်မင်းကလေးတစ်ယောက်နဲ့18နှစ်အမျိုးသမီးတူတည်ဆုံသွားခဲ့တာပါမိသားစုကမနေ့တုန်းကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့သတင်းစိုးကိုကြားသိရတဲ့အတွက်ယူယုံမြဖြစ်ခဲ့ရတဲ့အကြောင်းနဲ့တက်ခတ်မှုမှာတာဝန်ရှိသူဖြစ်ယုံကြည်ထားကြတဲ့ဟူစိန်ဟာစေယောဂါဝေဒနာခံစားနေရသူဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်စေယောဂါဝေဒနာအတွက်ဘဝတစ်လျှောက်ရင်ဆိုင်နေခဲ့ရချိန်မှာကုညီပံပိုးကိုမိသားစုကအကောင်းဆုံးကြိုးစားခဲ့ပေမဲ့အခုလိုစိတ်မချမ်းသာစရာဖြစ်မျိုးနဲ့အဆုံးသတ်ရလိမ့်မယ်လို့ဘယ်တော့မှမျှော်လင့်မထားခဲ့ကြောင်းလည်းပြောဆိုထားတာပါရဲတပ်ဖွဲ့ကတော့တက်ခတ်မှုကျွလွန်ရတဲ့အကြောင်းရင်းကိုစုံစမ်းဖော်ထုတ်နေဆဲဖြစ်ပြီးပြည်နယ်ကြီးရှိတဲ့အကြောင်းရင်းတွေအားလုံးကိုလည်းထည့်သွင်းစဉ်းစားနေတဲ့အကြောင်းပြောဆိုထားပါတယ်
။တောင်ကိုရီးယားအနေနဲ့မြောက်ကိုရီးယားနဲ့နယ်စပ်ပိုင်းဖြတ်ထားတဲ့စစ်ရေးကိမဲ့စုံကိုငြိမ်းချမ်းရေးစုံအတွင်ပြောင်းဖို့ပထမအဆင့်အနေနဲ့အဲဒီကတက်တချို့ကိုပြောင်းဖို့စဉ်းစားနေတယ်လို့ဆိုလိုက်ပါတယ်။တောင်ကိုရီးယားကာကွယ်ဝန်ကြီးဌာနအနေနဲ့လွှတ်တော်အမတ်တွေအတွက်အစီရင်ခံစာထုတ်ပြန်ရမှာအစမ်းသဘောချထားတဲ့ဒီနယ်ကြားဆောင်တက်စကန်တွေကစစ်သားတချို့နဲ့အသုံးဆောင်တချို့ကိုပြောင်းရုပ်ထုတ်မယ်လို့ပြန်ထုတ်မယ်နောက်ဆုံးကြလို့ရှိရင်တော့ဒီစစ်မဲ့ဆောင်ကတက်တွေအကုန်လုံးတဖြည်းဖြည်းနဲ့ပြန်ဆုတ်သွားမှာဖြစ်တယ်လို့ဖော်ပြခဲ့ပါတယ်အခုလိုပြန်ရုံးမဲ့စီးဆိုင်ရာအစည်းအဝေးကတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်တို့ပြီးခဲ့တဲ့ဧပြီလတုန်းကနယ်စပ်မြုပ်ပန်မွန်ဂျုံမှာတွေ့ဆုံခဲ့စဉ်ကရခဲ့တဲ့သဘောတူညီချက်ထက်ကအပိုင်းတစ်ခုဖြစ်ပါတယ်စီးရရန်စမှုတွေအားလုံးရပ်ပေးပြီးဒီစစ်မဲ့ဆောင်ကိုငြိမ်းချမ်းဆုံးအဖြစ်ပြောင်းပစ်ဖို့ဒီတောင်မြောက်ကောင်ဆောင်နှစ်ဦးသဘောတူခဲ့ကြတာပါဒါအပြင်တောင်မြောက်ကိုရီးယားနှစ်နိုင်ငံနဲ့အမေရိကန်တို့ပါပေါင်းပြီးဒီစစ်မဲ့ဆောင်ဂျားနယ်မြေမှာကြာဆုံးစစ်သည်ရုံလောင်းအကျဉ်းချံတွေကိုတူးဖော်ဖို့ပူတွဲအစီအစဉ်တစ်ခုရေးဆွဲသွားမယ်လို့လည်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနအစီရင်ခံစာထဲမှာဖော်ပြထားပါတယ်ဒီစစ်မဲ့ဆောင်ကို1950ခုနှစ်ကနေ1953အထိဖြစ်လာခဲ့တဲ့တောင်မြောက်ကိုရီးယားစစ်ကိုအဆုံးသတ်စေခဲ့တဲ့အပြည့်ရစာချုပ်အရဖော်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
လောင်နိုင်ငံမှာရေရက်လက်စစ်ထုတ်လို့ရေကတာပြိုကျရာကလူများပြားတည်ဆုံးပြီးရန်နဲ့ချီပျောက်ဆုံးနေတဲ့အကြောင်းအစိုးရပိုင်းသတင်းကဖော်ပြပါတယ်နိုင်ငံရှိတောင်ပိုင်းအတပ်ပူပြည်နယ်ကစပီယန်ဆန်နမ်နွေရေကတာမနေနောက်မှပြိုကျရာမှာကုဗမီတာတန်9000လောက်ပမာဏရှိတဲ့ရေတွေကျိုးပေါက်ကျခဲ့ပြီးရာချီရဲ့အိမ်တွေလည်းရေနောက်မျောပါသွားခဲ့တယ်လို့ဒေသခံ6600ယောက်ကလည်းအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရတာပါဒီနေ့တွေ့ရတဲ့ဗီဒီယိုမှတ်တမ်းပုံတွေထဲမှာတော့ ကဲမဲ့သူကိုရေမြုပ်နေတဲ့အင်ခမိုးတွေကနေစောင့်မျှော်နေတဲ့သူတွေရဲ့ပုံတွေကိုလည်းတွေ့မြင်ကြရပါတယ်။အရေးပေါ်ကစဲလုပ်ငန်းတွေကိုကြီးကျက်ဖို့အတွက်ဝန်ကြီးချုပ်တွန်လွန်စီဆိုလင်းနဲ့အစိုးရဖွဲ့ဝင်တွေလည်းအခင်းဖြစ်ရာဒေသကိုတွားရောက်နေကြပြီလို့အစိုးရသတင်းကဖော်ပြခဲ့တာပါ။ပြိုကျသွားတဲ့ရေကာတာကိုတော့လာအိုတောင်ကိုရီးယားနဲ့ထိုင်းနိုင်ငံကကုမ္ပဏီတွေပူးတွဲတည်ဆောက်ခဲ့ကြတာပါ။ရေကာတာတည်ဆောက်ရေးလုပ်ငန်းတွေဒီနှစ်ထက်အဆုံးသတ်ဖို့စီစဉ်ထားတာဖြစ်ပါတယ်။လာအိုနိုင်ငံဟာပြည်တွင်းမှာရှိတဲ့မြစ်ကြောင်းတွေမှာရေအားလက်စစ်ထုတ်လုပ်ရေးရေကာတာတွေတည်ဆောက်ပြီးရရှိလာတဲ့လက်စစ်စွမ်းအားကိုတော့အိန္ဒိယနိုင်ငံတွေကိုတင်ပို့ရောင်းချဝင်ငွေရှာနေရမှာအများစုကတော့ထိုင်းနိုင်ငံကဝယ်ယူနေတာပါ။ဒါပေမဲ့လည်းလာအိုနိုင်ငံရဲ့ရေကာတာစီမံကိန်းတွေကြောင့်သဘောပေါက်ချင်းထိခိုက်ပျက်စီးမှုနဲ့ဒေသခံလူမှုအထောက်အပံ့ပေါ်စီးပွားရေးအရာအကျိုးဆက်တွေရပ်ကန့်လာမှာကိုစိုးရိမ်မှုတွေလည်းဖက်ပေါ်နေတာဖြစ်ပါတယ်။
ဂရိနိုင်ငံမြို့တော်နီနာတဝိုက်ကတော်မီအကြီးကျယ်လောင်ကျွမ်းနေရာမှာလူပေါင်း49ဦးထက်မနည်းသေဆုံးခဲ့ပြီးနောက်ထပ်140ကျော်ဒဏ်ရာရထားတယ်လို့ဂရိမိသားအရာရှိတွေကဒီနေ့ထုတ်ပြောလိုက်ပါတယ်။အေဒင်မြို့ရှေ့ဘက်နဲ့နောက်ဘက်ရံမှာတော်မီလောင်ကျွမ်းနေတာကြောင့်အဲ့ဒီနေရာတွေကိုဒေသတာဝန်ရှိသူတွေကအရေးပေါ်အခြေအနေကြေညာထားပြီးစစ်တပ်ကိုမင်းငိမ့်တက်ဖို့ဆေလွတ်ထားပါတယ်။လေကြောင်းကောင်မြေပြင်ကပါမင်းငိမ့်တက်နိုင်ဖို့ဥရောပသမဂ္ဂကိုဂရိဆိုရတာဝန်ရှိသူတွေကအကူအညီတောင်းခံထားတာဖြစ်ပါတယ်ခင်ဗျာ။
အင်္ဂါညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွေဦးနဲ့ကိုဝင်းမင်းတို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။မနေ့တနင်္လာနေ့ကမြမအရေးလုံခြုံရေးကောင်စီမှတကပိတ်ဆွေးနွေးခဲ့ပြီးတဲ့နောက်ရိုဟင်ညာဒုက္ခသည်တွေနေရရင်ပြန်နိုင်ရေးမြမအစိုးရဘက်ကနေဆောင်ရွက်ဖို့လိုအပ်ချက်တွေနဲ့ပတ်သက်လို့အဖွဲ့ဝင်နိုင်ငံအားလုံးသဘောတူညီတဲ့အချက်၃ချက်ပါတဲ့ကြေညာချက်ကိုလုံခြုံရေးကောင်စီဥက္ကဋ္ဌကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။လုံခြုံရေးကောင်စီအနေနဲ့ပြင်းထန်တဲ့ဖိအားကြေညာချက်မျိုးအခုလိုမျိုးမြမအစိုးရရဲ့ဆောင်ရွက်ချက်တွေကိုအတိအမှတ်ပြုပြီးလိုအပ်ချက်တွေကိုထောက်ပြခဲ့တဲ့အတွက်မှန်ကန်တဲ့လုပ်ရဖြစ်ကြောင်းမြမတန်အမတ်ကြီးကလည်းတုံ့ပြန်ပြောကြားခဲ့ပါတယ်မြမအရေးလုံခြုံရေးကောင်စီတကပိတ်ဆွေးနွေးခဲ့တာတွေကိုတော့မတ်ယင်ချင်းနိုင်ကစူးစီးတင်ပြထားပါတယ်ရှင်
နယူးယောက်ကုလသမဂ္ဂဌာနချုပ်လုံခြုံရေးကောင်စီမှပြုလုပ်တဲ့မြမအရေးတကပိတ်ဆွေးနွေးပွဲရလဒ်ကြေညာချက်ပါအဓိကအချက်၃ချက်အပါအဝင်ဆွေးနွေးခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့လုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌဆွေရင်သက်အမတ်ကြီး Olaf Skut ကအခုလိုသတင်းတောက်တွေကိုပြောကြားခဲ့ပါတယ
် Members of the Council stressed the need to make progress in facilitating implementation of the MOU with the UNHCR and UNDP and the MOU is an
မြမဆွေးနွေး UNDP တို့အကြား MOU နားလည်မှုစာချုပ်လွှာမှာသဘောတူထားတဲ့အချက်တွေအကောင့်ထဲဖော်နိုင်ရေးအတွက်ရောဘင်္ဂလားဒေ့ရှ်အစိုးရနဲ့လက်မှတ်ထိုးထားတဲ့ MOU ပါအချက်တွေအကောင့်ထဲဖော်နိုင်ရေးအတွက်ပါပို့ပြီးတော့တိုးတက်အစဉ်ပြေအောင်လုပ်ပေးဖို့လိုတဲ့ဆိုတာကိုလုံခြုံရေးကောင်စီအဖွဲ့ဝင်တွေကအလေးထားပြီးတော့ဆွေးနွေးခဲ့ကြပါတယ်လူခွင့်ချိုးဖောက်မှုရှိတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာတဲ့စုံစမ်းမှုတွေလုပ်ဖို့လိုတယ်ဆိုတဲ့အချက်ကိုလည်းထောက်ပြခဲ့ကြပါတယ်မြန်မာအစိုးရကဘက်မလိုက်စုံစမ်းရေးကော်မရှင်ဖွဲ့ဖို့ဆောင်ရွက်နေတယ်ဆိုတာကိုလည်းသိရှိကြောင်းပြောကြပါတယ်ရုံညာဒုက္ခသည်တွေနဲ့နေရက်ဆွန့်ခွာထွက်ပြေးတင်းချောင်ခဲ့ရသူတွေရခိုင်ပြည်နယ်တွေကသူတို့နေရက်စီလုံခြုံဘေးကင်းစွာနဲ့တိတ်ခါရှိရှိပြန်လာနိုင်မဲ့အခြေအနေရှိဖို့လူမှုရေးစီးပွားရေးအခြေအနေတွေတိုးတက်အောင်လုပ်ပေးဖို့အရေးကြီးတယ်ဆိုတဲ့ချက်ကိုလည်းလုံခြုံရေးကောင်စီဝင်တွေကအလေးထားဆွေးနွေးခဲ့ကြပါတယ
်ဆွေးနွေးပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလုံခြုံရေးကောင်စီဥက္ကဋ္ဌနဲ့အတူရှိနေတဲ့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဘူကနာကတော့သူ့ရဲ့လုပ်ပိုင်ခွင့်အပေါ်လုံခြုံရေးကောင်စီကရောမြန်မာအစိုးရပါလက်ခံကြိုဆိုတဲ့အပေါ်အာရချိန်နဲ့တယ်လို့ပြောကြားခဲ့ပါတယ်ဒါအပြင်နေပြည်တော်မှာရုံးထိုင်ခွင့်ရထားတဲ့အတွက်စက်တင်ဘာလထဲမှာမြန်မာနိုင်ငံကိုပြန်ပြီးသွားမယ်လို့အခုလိုပြောကြားခဲ့ပါတယ
် I will travel back soon again in September to Myanmar and this time I would like to visit also other states like Kachin
because မြန်မာနိုင်ငံကိုကျွန်မစက်တင်ဘာလကျရင်ပြန်သွားပါမယ်ဒီတစ်ခေါက်ကျရင်တော့ကချင်ပြည်နယ်လိုတခြားပြည်နယ်တွေစီကိုလည်းသွားချင်ပါတယ်ဘာလို့လဲဆိုတော့ရခိုင်ပြည်နယ်တစ်ခုထဲမှာပြဿနာတွေရှိနေတာမဟုတ်လို့ပါကျမတက်ဆိုင်သူဒိုင်းနဲ့ဆွေးနွေးမှုတွေဆက်လုပ်သွားပါမယ်။လုံခြုံရေးကောင်စီကကျမကိုထောက်ခံမှုပေးတဲ့အပေါ်မှာလည်းတိတ်ကိုကျေးဇူးတင်ပါတယ်။ကျမအတွက်တကယ်ကိုလိုအပ်ပါတယ်။ဒီပြဿနာဟာတိတ်ကိုရှုပ်ထွေးနေတဲ့ပြဿနာဖြစ်တာကြောင့်အချိန်တို့အတွင်းမှာလွယ်လွယ်ဖြေရှင်းလို့ရတဲ့ပြဿနာမဟုတ်ပါဘူး။အချိန်လိုပါတယ်။အခုတော့ကျမလုတ်ကင်ခွင့်ရထားတဲ့အတွက်ဘလို့ကိစ္စမျိုးမဆိုဆွေးနွေးခွင့်ရှိပါတယ်။ဒီအတွက်လည်းမြမအစိုးရကိုကျေးဇူးတင်ပါတယ်။ရိုဟင်ဂျာဒုက္ခသည်6သိန်းလောက်လက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းအထူးကျေးဇူးတင်ပါတယ်
။လုံခြုံရေးကောင်စီရဲ့မြမအရေးတကပိတ်ဆွေးနွေးပွဲရလဒ်နဲ့ပတ်သက်လို့လည်းကုလသမဂ္ဂဆိုင်ရာမြမတန်မတ်ကြီးဟောက်တိုဆွမ်းကအခုလိုပြောပါတယ
်။ကျွန်တော်တို့ကမိမိလုံတဲ့လုံထိုက်တဲ့ဟာကိုကျွန်တော်လုပ်နေတယ်။လုံခြုံရေးကောင်စီနဲ့တကွာကုလသမဂ္ဂရဲ့သူတို့ရဲ့ကြောင်းကြမှုတွေပူပေါင်းမှုတွေပြောတဲ့ဟာကိုလည်းကျွန်တော်တို့ကပူပေါင်းဆောင်ရွက်မှုအစဉ်လာနဲ့ညီကျွန်တော်တို့က ဓာရီနဲ့ပတ်သက်ပြီးတော့လည်းပဲကိုယ့်ဘက်ကဟိုလုံနိုင်တဲ့တိုင်းနာတွေမှာဟိုကျွန်တော်ပူးပေါင်းပြီးဆောင်ရွက်နေတာပါ
။နောက်ချက်ကကျတော့အဲ့ဒီသူတို့ဘက်ကပေါ့နော်ဆက်ပြီးတော့လက်တွေ့အကောင့်ထဲဖို့လိုအပ်ချက်တွေရှိနေသေးတယ်ဆိုလို့ပြီးတော့ထောက်ပြတာရယ်။နောက်ပြီးတော့ဒီစုံစမ်းစစ်ဆေးရေးကော်မရှင်ဖြစ်လာဖို့နဲ့အရေးယူဖို့အဲ့ဒီအပိုင်းတွေကျတော့အခုအချိန်နေဘလို့ရှိပါလဲရှင်။
ဒီကကွန်ရှင်ဖွဲ့တဲ့ကိစ္စကတော့ကျွန်တော်တို့မကြခင်သိရမှာပါကျွန်တော်ဟိုအခုတော့ပြောလို့မရသေးတော့ပဲမကြခင်ရပိုင်းတွင်းလာမှာကိုကျွန်တော်ထုတ်ပြန်နိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်ကော်မရှင်ကိုလည်းပဲအများလက်ခံနိုင်တဲ့ဟလာဟိုပုံစံဖြစ်အောင်ဟိုလက်ခံနိုင်တဲ့ပုံကိုယ်တွေနဲ့ကျွန်တော်တို့ဟိုဖွဲ့စည်းသွားဖို့လည်းအစီအစဉ်ရှိပါတယ်မကြခင်ရပိုင်းတွင်းမှာကိုဖွဲ့စည်းရအောင်လည်းထုတ်ပြန်ဖို့ရှိမယ်လို့ကျွန်တော်အတူတော့ဟိုကျွန်တော်ယုံကြည်ထားပါတယ်လေနောက်ဒီကော်မရှင်ရလည်းပဲကျွန်တော်အစရလည်းပြောထားတဲ့အတိုင်းပဲပြည်မှုတကယ်ကျွလွန်နေဆိုလို့ရှိရင်ကျွန်တော်တို့ကဒါအရေးယူဖို့ဆိုတာကျွန်တော်တို့ကပြောထားပြီးသား
တနင်္လာနေ့ကလုံခြုံရေးကောင်စီမှကျင်းပခဲ့တဲ့မြမအရေးတကပိတ်ဆွေးနွေးပွဲမှာရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့မြမအစိုးရရဲ့တုံ့ပြန်ချက်တွေကိုလည်းလုံခြုံရေးကောင်စီအဖွဲ့ဝင်တွေကြားဆွေးနွေးခဲ့ကြသလိုမြမအရေးဘလို့ရှစ်ဆက်ကင်တွယ်မလဲဆိုတာကိုဆွေးနွေးတိုင်ပင်ခဲ့ကြတာဖြစ်ပါရဲ့ရှင်
မယင်ချင်းနိုင်ပါရှင်ကုလသမဂ္ဂအေဂျင်စီတွေနဲ့မြန်မာအစိုးရကြားချုပ်ဆိုခဲ့တဲ့ MOU သဘောတူညီချက်ကိုထိထိရောက်ရောက်အကောင့်ထဲပေါ်နိုင်မှုအတွက်ကုလသမဂ္ဂတာဝန်ရှိတဲ့သူတွေနဲ့မြန်မာအစိုးရအရာရှိတွေပါဝင်တဲ့လုပ်ငန်းအဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းကိုဒီရက်ပိုင်းအတွင်းကွင်းဆင်းလေ့လာခဲ့တယ်လို့မြန်မာအစိုးရကထုတ်ပြန်ထားပါတယ်ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာတုံ့နှုံနေတဲ့ရိုဟင်ဂျာဆိုတဲ့အသုံးကိုတော့မြန်မာအစိုးရအနေနဲ့လက်မခံမိမဲ့ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးအတွက်ကုလသမဂ္ဂနဲ့အပြည့်အဝပူးပေါင်းဆောင်ရွက်မယ်လို့မြန်မာဘက်ကတော့တုံ့ပြန်ထားပါတယ်ရှင်။ဆက်ပြီးတော့ဒီတကပိတ်အစည်းအဝေးပေါ်မှာအမြင်သုံးသပ်ချက်တွေကိုစုစည်းတင်ပြခြင်းပါတယ်။ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိဌာနေပြန်နိုင်တဲ့အခြေအနေမျိုးကိုမြန်မာအစိုးရဘက်ကဆောင်ရွက်ဖို့အပါအဝင်ဒုက္ခသည်တွေဌာနေပြန်နိုင်ရေးအတွက်လိုအပ်ချက်တွေကိုကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကထောက်ပြတောင်းဆိုလိုက်ပါတယ်။ဒီအပေါ်မှာရခိုင်အရေးထက်ထဲဝုံဝုံဆောင်ရွက်နေတဲ့သူတွေလေလာသူတွေကကြိုဆိုလိုက်ပြီးတော့မြန်မာအစိုးရအနေနဲ့ရိုဟင်ဂျာပြည်ထနာကိုကင်တွဲတဲ့နေရာမှာတော့ပွင့်လင်းမြင်သာမှုရှိဖို့လိုအပ်တယ်ဆိုပြီးထောက်ပြပါတယ်မတ်သိန်ကီထိုက်ပြောပြပေးပါရှင်
။ကုလသမဂ္ဂလုံခြုံရေးကောင်စီမှာမြမအရေးတကပိတ်အစီအဝေးကျင်းပခဲ့ပြီးတဲ့နောက်ထုတ်ပြန်လိုက်တဲ့ညင်ညာချက်မှာတော့ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိဌာနေပြန်နိုင်တဲ့အခြေအနေမျိုးဖြစ်အောင်မြမဘက်ကဆောင်ရွက်ပေးဖို့နောက်ဒုက္ခသည်တွေဌာနေပြန်ရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့မြန်မာကြားသဘောတူညီချက်တွေကိုအကောင့်ထဲဖော်ဖို့လူခွင့်ရေးချိုးဖောက်မှုတွေအကြမ်းဖက်မှုတွေကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့တောင်းဆိုပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အဖွဲ့ဝင်တဦးဖြစ်သူဦးအေးလွင်ကတော့လုံခြုံရေးကောင်စီရဲ့တိုက်တွန်းချက်တွေအပေါ်သဘောတူပါတယ်။လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအပေါ်မြန်မာအစိုးရဘက်ကလည်းလက်သင့်ခံတဲ့အခြေအနေရှိတယ်လို့သူကအခုလိုပြောပါတယ်
။ကိုဖီအနန်ကော်မရှင်ရတဲ့ပဲလွတ်လပ်တဲ့ပြည်တွင်းနဲ့ဂျမလိုက်တဲ့စုံစမ်းစစ်ဆေးရေးမှုလုပ်ရပါလေလို့ကျွန်တော်အစီအစဉ်ကလည်းသင်ပြပါအဲ့လိုလေးနဲ့ပတ်သက်ပြီးတော့တရားဥပဒေအတိုင်းမြန်မာနိုင်ငံကဒီဆောင်ချက်ကိုလိုပါတယ်ဆိုတော့ကျွန်တော်တို့ချက်ပြီးကရှိပါလေခင်ဗျာအဲ့လိုကျွန်တော်ကတော့အသေးစားနိုင်ငံတော်ဘက်ကအသေးမှပြောတယ်ဆိုတော့လည်းဒီတော့ကမရှင်ကဆုပါပဲနိုင်ငံသားကဥပဒေပြင်ရှင်တယောက်ဆိုပြီးတော့ပြည်တွင်းကတယောက်နဲ့သူကစစ်စီ independent economic economy လုံးမယ်ဆိုတော့ဟိုကော်မရှင်ဖွဲ့မယ်ဆိုတဲ့အချက်ကဒါဟိုအတိအမှတ်ပြုနေတယ်ကျွန်တော်တို့ချက်ပါလေခင်ဗျာ
နိုင်ငံတကာပညာရှင်တူပါတဲ့ရခိုင်ရေးစုံစမ်းရေးကော်မရှင်ဖွဲ့ဖို့မြန်မာအစိုးရဘက်ကပြောဆိုထားတာကိုမနေ့ကလုတ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းအတိအမှတ်ပြုပြောဆိုသွားပါတယ်ဒါပေမဲ့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ကရောမြန်မာဆိုင်ရာကုလသမဂ္ဂလူ့အခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကိုပါမြန်မာအစိုးရဘက်ကပြည်ဝင်ခွင့်ပိတ်ထားတာပါ။ဒါပြင်ရိုဟင်ဂျာတွေဌာနေပြန်ရေးကုလသမဂ္ဂအဖွဲ့အစည်းတွေနဲ့မြန်မာကြားသဘောတူညီချက်ကိုအကောင့်ထဲဖော်ရေးကလွယ်ကူလာတဲ့ကိစ္စမဟုတ်တဲ့အကြောင်းဒီထက်ပွင့်လင်းမြင်သာမှုရှိဖို့လိုအပ်တဲ့အကြောင်းထောက်ပြသူကတော့တန်ပတ်ဒီပတ်သုတေသနအဖွဲ့ကိုတည်ထောင်သူဒေါက်တာခင်စောဝင်းပါ။ဟု
တ်ကွာ။ဒါမှမဟုတ်စိတ်ဝမ်းနေလို့လုပ်နေတာ။ဒါဆိုတော့ဒီဂျူနဲ့ထိုးတဲ့ MOU ကိုလည်းလူချာပြရဘူးเนาะအဲ့ဒါမကောင်းဘူးဘာဘက်ကအဖွဲ့တွေကိုဘာကမဲ့အကြည့်ကြီးတွေပြန်ပို့မယ်เนาะပြည်ပကလည်းလက်ခံထားပြီဆိုလို့ရှိရင်လူတွေကတော့တော်တော်ဖြစ်နေတာလေเนาะနောက်ပြီးတော့လူစုစီဝင်ပြီးတော့ဒီလိုလိုအခြေအနေရှိနေတယ်ဒါကြောင့်လို့ဝိုင်းပြီးတော့ သူအားလည်းလိုပါလေဆိုပြောရမယ်
မြန်မာဆွေရဘက်ကတော့ရိုဟင်ဂျာဆိုတဲ့အုံနှုံးကိုအတိအမှတ်မပြုတ်ပေမဲ့လို့လဲဒီဒုက္ခသည်တွေကိုမြန်မာပြည်ပြန်နိုင်ရေးစီးစစ်လက်ခံမယ်လို့နိုင်ငံတကာကကြေညာပေးထားတာပါဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့တိမ့်နဲ့ချီတဲ့ဒုက္ခသည်တွေကိုမြန်မာခေါင်းဆောင်ပိုင်းကလက်သင့်ခံလို့တယ်လို့လဲကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာကလည်းပြောဆိုထားတာပါဒါပေမဲ့ကွဲပြားမှုတွေဖြစ်နေတာကမြန်မာအစိုးရနဲ့ရိုဟင်ဂျာဒုက္ခသည်တွေကြားမှာတင်မဟုတ်ဘဲမွတ်စလင်လူနည်းစုတွေနဲ့ဗုဒ္ဓဘာသာဝင်လူများစုတွေကြားမှာပါရှိနေတယ်လို့သူကထောက်ပြခဲ့ပါတယ်။တန်ဖဝရီသုတေသနအဖွဲ့ကိုတီထောင်သူဒေါက်တာခင်ဇော်ဝင်းကတော့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂနဲ့ဆက်ပြီးတော့ပူးပေါင်းဆောင်ရွက်သွားဖို့လိုအပ်တယ်လို့ထောက်ပြပါတယ်။ပြောတာက
ပြောမယ်ကျွန်တော်ဗျာ to be welcome for နော်ဒီကျိုးစားမကြီးဆက်တူပါဟို incremental ပေါ့ကျန်တဲ့ရုပ်ကြီးကပြောင်းသွားမယ်ဒါဘလို့မှလမ်းလာမရှိဘူးတစ်ဆန့်တစ်ဆန့်လည်းပြောင်းရမှာပဲလေဆိုတော့ဒီလောက်နဲ့တော့ပြောင်းရင်ဆိုရင်လည်းကိုဒီလောက်ခင်းပြန်ဖို့တော့ပြောင်းလဲမှုရှိလာတယ်ဆိုတော့လေဒီရတာကျိုးဆိုးကြတာပါအဲ့လိုကြောင့်မြင်ပါတယ်နော်ဒီစားဆက်ထင်းထားရမယ
်ကုလသမဂ္ဂနဲ့မြန်မာချားသဘောတူညီချက်ကိုနှစ်ဖက်စလုံးကတရားဝင်မထုတ်ပြန်ပါဘူးဒီသဘောတူညီချက်ကိုထုတ်ပြန်ပေးဖို့ဒုက္ခသည်တွေကိုလက်တင်ခံထားရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရောမြန်မာဆန်ရကုလသမဂ္ဂလူ့အခွင့်ရေးအထူးကိုယ်စားလှယ်ယဟီးလီတို့ကပါတောင်းဆိုခဲ့ပေမဲ့တိခွင့်မရခဲ့တာပါ။ဒါပေမဲ့မကြခင်ကပေါက်ကြားထွက်လာတဲ့ဒီသဘောတူညီချက်ဆိုတဲ့အပေါ်မှာတော့ရိုဟင်ဂျာတွေဘက်ကမကျဉ်းနှံ့မှုတွေလည်းရှိနေပါတယ်ရှင်။
မတ်တန်ကြီးထိုက်ပါရှင်ဖားကန်ဘက်ကမြေပြိုကျတဲ့သတင်းတင်ပြခြင်းပါတယ်ကချင်ပြည်နယ်ဖားကန်ကြောက်စိမ့်မြေမှာဒီကနေ့မနက်မြေပြိုကျလို့လူအမြောက်များမြေပိပြီးတော့ထပ်ပြီးတည်ဆုံးရတဲ့အဖြစ်ကြောင့်ဒီဖားကန်ဒေသမှာလူအသက်ပေါင်းများစွာအတွက်အန္တရာယ်ရှိလွန်းနေတဲ့အနေအထားကိုပြည်ထောင်စုအစိုးရဘက်ကအထူးကိစ္စရဲ့အနေနဲ့အရေးတကြီးဂိုင်တွယ်ဖြေရှင်းသင့်ပြီလို့ကချင်ပြည်နယ်တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုဆိုင်ရာအရေးဆောင်ရွက်နေတဲ့ဥပဒေပညာရှင်တွေကတိုက်တွန်းလိုက်ပါတယ်လူရာပေါင်းများစွာမကြာခဏတည်ဆုံးနေရပေမဲ့လည်းတဆာယာဘက်ကနစ်နာခဲ့ရသူကြံ့ရည်သူတွေအတွက်ထိရောက်တဲ့ကူညီမှုတွေကိုဆောင်ရွက်ပေးနေတာမတွေ့ရဘူးလို့ဒေသခံတွေကပြောပါတယ်အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင
်ဒီကနေ့အင်္ဂါနေ့ဇူလိုင်လ24ရက်နေ့မနက်9:00လောက်မှာကချင်ပြည်နယ်ဖားကန့်မြို့နယ်ဆက်မှုအုပ်စုမတ်မုံကျေးရွာအပိုင်းအောက်မန်လင်ချောင်ကျေးရွာအနီးတပ်တန်းကုံလုတ်ကွက်ကနေပြီးတော့ကြောက်ကဘာနေရန်ပြိုကျခဲ့တဲ့အတွက်လူအနည်းဆုံး40လောက်ပါသွားနိုင်တယ်လို့ဒေသခံတွေကခန့်မှန်းနေကြပါတယ်ဇူလိုင်လတဲ့ပြီးခဲ့တဲ့ရက်ပိုင်းကတည်းကလူ15ဦးထက်မနည်းမြေပိလို့တည်ဆုံးခဲ့ရပြီးတဲ့နောက်အခုလိုထပ်ပြီးပြိုကျတာဖြစ်ပါတယ်မြေပြိုကျသွားတဲ့ကဘာကအင်မတန်မဆောက်လွန်းတဲ့အတွက်မြေပိခံရတဲ့သူတွေကိုကူညီကယ်ဆယ်ရေးခက်ခဲနေပြီးတော့အခုချိန်ထိကတော့လူပြောက်တိုင်ကြားထားတာ18ဦးထိရှိနေပြီလို့မြေပြိုကျတဲ့နေရာကိုကိုယ်တိုင်သွားရောက်လေ့လာခဲ့တဲ့ဖားကန့်ဒေသခံလည်းဖြစ်နေမြေကန်သတင်းတော်တူလည်းဖြစ်တဲ့ကိုဇော်မိုးထက်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်ဖြစ်တဲ့နေရာကကျွန်တော်တို့ဒီဖားကန့်မြို့နယ်စိတ်ဘူးအုပ်စုတော်မကုံကျေးရွာရဲ့နောက်ပေါ့အလောင်းကဒီလောက်မှလည်းဆယ်လို့မရသေးဘူးအလောင်းဆယ်ဖို့ဆိုလည်းအရန်ခက်ခဲပါတယ်အရန်မတ်တော့တယ်ဦးသေးဦးပြီးရာချီပြီးတော့ဆင်းသွားရတယ်အဲဒီရန်နီးယားဒီဆင်းဖို့တက်ဖို့လည်းမလွယ်ဘူးဘယ်ကရန်နီးယားမှလည်းလာတာမတွေ့ဘူးပေါ့နော်ဒီလူမှုကူညီအဖွဲ့တွေကတော့ဒါအလောင်းများပေါ်လာမလားပေါ်လာတော့ဆယ်ဖို့တက်ပဲသူတို့လည်းလောက်ပဲရည်ရည်ချီနေပဲသူတို့ကလိုက်လေးလာနေရတာပေါ့ဟုတ်ကျွန်တော်ဆိုရင်တော့ကျွန်တော်တို့ဒီလူပြောင်စင်းရတော့16ယောက်ရတာပေါ့နော်လူပြောင်စင်းရတော့16ယောက်ရတယ်ကျွန်တော်အခုတိန်ထဲမှာ၄ဦးပါသွားတဲ့ဒီသားစုနဲ့တော့တွေ့ရတာတော့တွေ့တယ်တွေ့ပြီးတော့ပြန်လာခဲ့ပါပြီတခြားရွာတွေကရောရွာတွေကရောပေါ့အားလုံးပေါင်း16ယောက်ကျွန်တော်တို့ရတယ်ဒါကျွန်တော်တို့သူတို့ကြေးရွာလူကြီးအသင်းတွေပြန်ရတယ်ဆိုရင်ပေါ့နော်တော့တူတာကမနေ့9နာရီနဲ့6နာရီကြာလောက်မှပြူတာပေါ့နော
်အခုလိုမျိုးဖားကန့်ဒေတာကြောက်စိမ့်တွင်မှာလူရာနဲ့ချီအစုလိုက်အပြုံလိုက်တေကျေပျက်စီးနေရတဲ့အဖြစ်ကိုတော့ပြည်ထောင်စုအစိုးရဘက်ကအမြန်ဆုံးအထူးကိစ္စရဲ့အနေနဲ့ကင်တွယ်ဖြေရှင်းသင့်ပြီလို့ကချင်ပြည်နယ်တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးကော်မတီရဲ့တာဝန်ခံလည်းဖြစ်ကချင်ပြည်နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်လဲတာဝန်ထမ်းဆောင်ခဲ့ဘူးတဲ့ဒေါ်ဒွဲဘူးကတိုက်တွန်းလိုက်ပါတယ်ပြည်ထ
ောင်စုအစိုးရအနေမှာအထူးကိစ္စရဲ့အနေနဲ့ကင်တွယ်ဖြေရှင်းသင့်ပြီပေါ့နော်ဒီနယ်အစိုးရလည်းဒါကိုလုပ်ပိုင်ခွင့်ရှိဘူးအဲ့တော့ဒီကိစ္စရက်ဒီလောက်ဖြစ်နေတာအစိုးရသိသလားမသိဘူးလားဆိုတာလည်းကျမတို့အပြည်သူတယောက်အနေနဲ့မေးကြည့်ချင်တာပေါ့နော်အဲ့တော့သိတယ်ဆိုရင်လည်းဒါယူရောက်သေးနေတာပေါ့အဲ့တော့ဒီမှာဒီအတိုင်းကြီးအတွက်လည်းဘာမှအကျိုးရှိဘူးကျမတို့ကချင်ပြည်သူတွေလည်းဘာမှအကျိုးမရှိတာတော့ပိတ်သိမ်းလိုက်တာကောင်းမယ်လို့ဒါတော့အထူးကိစ္စရက်အနေနဲ့ဒါအစိုးရနေကန့်ကျဲသိပြီလို့ကျမတို့ပြောချင်ပါတယ်
အခုလိုမျိုးဖားကန့်ဒေသမှာလုပ်ငန်းခွင်လုံခြုံမှုမရှိတာစီးကမ်းမဲ့ကြောက်တူးဖော်မှုတွေရှိနေတာနောက်လူအစုလိုက်ပြုံလိုက်သေဆုံးမှုတွေကိုဟန်တားနိုင်မှုအတွက်ခိုင်မာတဲ့ကြောက်မြတ်ဥပဒေကိုလွှတ်တော်ဘက်ကလည်းအမြန်ဆုံးပြဋ္ဌာန်းသင့်ပြီလို့ကချင်လူခွင့်ရေးရှင်တွေဦးခွန်တော်ကလည်းတိုက်တွန်းပါတယ
်အရေးအကြီးဆုံးဖြစ်တဲ့ကြောက်မြတ်ဥပဒေကိုညံ့ညံ့အတည်ပြုဖို့လိုရဲ့ဗျအခုကပြင်ဆင်တဲ့ကာလပေါ့နော်ဥပဒေကြမ်းမဲ့ဖြတ်ပြီးတာပေါ့ဥပဒေကြမ်းမဲ့ဖြတ်ပြီးတဲ့ခါကျတော့ဥပဒေပြင်ဆင်တဲ့ဥပဒေကအတည်ပြုမပြဋ္ဌာန်းသေးတဲ့အချိန်မှာဒီကြာကာလမှာဒီကြောက်စီးဝိုင်းလုံးမရှိနေဘူးဗျာသူတို့ဒီကနေဒီဥပဒေအတိမပြုတ်မီမှာညံ့ညံ့ညံ့ပေါ့လေသူတို့ရကျူးစီးပွားတဲ့ညံ့ညံ့လေးကျူးထုတ်နေတယ်ဆိုတာကိုကျွန်တော်တို့သိရှိရတာပေါ့အခုလိုမျိုးပေါ့နော်မဖြစ်အောင်တာရှိကာကွယ်ထားမဲ့အချက်လက်တွေပါရင်ဒီလိုမျိုးလူတွေသိဆုံးမှုတွေဟာလွတ်ချသွားမယ်လို့ကျွန်တော်တို့အသုံးသတ်တာပေါ့လေ
နောက်ဒီမြေပြိုကျမှုကြောင့်လူပျောက်ဆုံးသေဆုံးခဲ့ရတဲ့ထိခိုက်နစ်နာမှုတွေနဲ့ကြံရစ်တဲ့သူမိသားစုတွေကိုကချင်ပြည်နယ်အစိုးရအပါအဝင်သက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကထိရောက်တဲ့ကူညီဖြည့်ဆည်းမှုတွေနဲ့ဆောင်ရွက်ပေးတဲ့လို့လည်းကချင်ရှိနေဦးခွန်တော်ကပြောပါတယ
်ဒါလူသားချင်းစာနာမှုအနေနဲ့ကတော့အများကြီးသူတို့ကိုမိသားစုဝင်တွေဘာတွေကိုသူတို့မှုတွေလုပ်တင်တာပေါ့ဗျာဆိုတော့အခုကျွန်တော်တို့စီမားကလူကကနန်းအောင်မကြီးတွက်နိုင်ဘူးအခုကျွန်တော်တို့သုံးသတ်တာကရာကနန်းနဲ့ရကနားရာကြီးကနန်းပိုင်းတော့မှရှိနေပြီနော်ဒီမူးရင်းကာလမှာပဲဟိုတော့အဲ့လောက်ကြီးရှိနေပေမဲ့လေသူတို့ဘက်ကဝန်နေကြောင်းဒုံကုထောက်ပံ့ကြောင်းဆိုတာတွေကကျွန်တော်တို့မတွေ့ရအောင်ပေါ့ဒါရအရင်ကြီးကိုချိုးဝါနေတယ်ဆိုပြီးတော့မှကျွန်တော်တို့မြင်တာပေါ့နော်အဲ့တော့သူတို့အနေနဲ့ဘာလို့ပြင်တယ်လဲဆိုတော့အဲ့တိတ်ဆုံးသွားတဲ့ဟိုစမီသားစုဝင်တွေကိုတပ်ဖိုင်ရာဟိုကြီးထောက်ပံ့မှုတွေပေါ့နော်ညံ့ညံ့လေးကျွန်တော်တို့လုပ်ပြီးသိချင်တာပေါ့
ကချင်ပြည်နယ်ဖားကန့်ဒေသလုပ်ငန်းခွင်တွေကထွက်လာတဲ့စွန့်ပြစ်မြေစာဘုံတွေထဲမှာရေမစေးကြောက်တွေကိုနိုင်ငံတော်ကလူအများအပြားလာရောက်အခြေချနေထိုင်ပြီးစွန့်ပြစ်ကြောက်တွေရှာဖွေနေကြတဲ့အချိန်ရာသီဥတုထံနောက်ကြောက်တုဆက်ကြီးတွေရဲ့တုံခါမှုတွေထန်နေကြောင်းမြေစာဘုံတွေမြေကပယံတွေမကြာခဏပြိုကျပြီးတော့လူရာနဲ့ချီတေဆုံးရတယ်လို့လူအများအပြားမြေပိပြီးတော့ပျောက်ဆုံးသွားရတာတွေလည်းရှိနေတာဖြစ်ပါတယ်ရှင်တော်တာရှင်များရှင်အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sub 7ဂျိုရုကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ပါတယ်အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကအီရန်ပေါ်ချင်းချောက်ပြောဆိုခဲ့တဲ့တနင်္ဂနွေနေ့ည Twitter လူမှုကွန်ရက်ကမှတ်ချက်ကြောင့်အီရန်ကိုရန်စအရမှာလုံးဝမစိုးရင်ကြောင်းပြောဆိုလိုက်ပါတယ်။အီရန်နိုင်ငံရဲ့ပြင်းထန်တဲ့မှတ်ချက်ပေါ်တုံ့ပြန်တဲ့အနေနဲ့သမ္မတထရန့်ကတိတိကျကျမပြောရင်မလဲပြင်းထန်တဲ့အကျိုးဆက်တွေကြေဟောမှာဖြစ်တဲ့ကြောင်းမနေ့ကအင်ဂျီရောမှာသတင်းတောင်အနေနဲ့တွေ့ဆုံညီမှာပြောဆိုလိုက်တာဖြစ်ပါတယ်။သမ္မတထရန့်ကသူ့ဘော်ဝေဖန်နေတဲ့ထောက်လိုင်းနဲ့လူမျိုးရေးထိတန်းရရှိအောင်6ရက်ရဲ့လူမျိုးရေးဆရာကင်းလုခွန်ကိုပြန်လဲရုပ်သိမ်းဖို့စဉ်းစားနေတဲ့ကြောင်းပြောလိုက်ပါတယ်။လူမျိုးရေးရစိတ်ချရတဲ့ပုံကိုယ်တွေဖြစ်ကင်းလုခွန်ရထားတာကိုပြန်လဲရုပ်သိမ်းမဲ့ထင်မှာတော့ရုရှားသမ္မတနဲ့မကြသေးခင်ကထိပ်သီးဆွေးနွေးပွဲကိုဝေဖန်ခဲ့သူအမေရိကန်ဘူထောက်လိုင်းအေဂျင်စီ CIA အကြီးအကဲအောင်ဂျွန်ဘရန်နန်လည်းပါဝင်ပါတယ်မြောက်ကိုရီးယားနောက်မြောက်ဘက်ကမ်းရိုးတွေမှာရှိတဲ့ဆိုရီဂျူရူပြည်လို့စကန်ကအထက်ကစောက်လေးကိုစတင်ဖြစ်စင်းနေတာတွေကိုဂျူရူတပ်ပုံတွေကသိရတဲ့အကြောင်းအမေရိကန်ခြေစိုက်မြောက်ကိုရီးယားစောင့်ကြည့်အကဲကပ်ဖွဲ့38 North ကပြောလိုက်ပါတယ်။သမ္မတထရန့်ကတော့မြောက်ကိုရီးယားနျူကလ িয়ার လက်နက်ဖြစ်သိရင်စစ်ဆင်ညှိနှိုင်းမှုတွေပေါ်မှာအားရချင်းနှဲမှုရှိတဲ့အကြောင်းပြောဆိုထားတာပါ။လောင်နိုင်ငံမှာရေရလက်စစ်ထုတ်လို့ရေကတာတစ်ခုပြိုကျတာကလူများပြတေဆုံးပြီးရာနဲ့ချီပြောဆုံးနေတဲ့ကြောင်းအစိုးရဘဏ်သတင်းကဖော်ပြပါရယ်နိုင်ငံရှိတော်မိုင်းကအတပ်ပူပြည်နယ်ကစပီယာဆနန်နောရေကတာမင်းနောင်းမိုင်းပြိုကျတဲ့အချိန်မှာကုဗမီတာတန်း 9,000 လောက်ပမာဏရှိတဲ့ရေတွေကျိုးပေါက်ပြီးတော့လူပေါင်း 6,600 ကျော်အိုးအိမ်ဆုံးခွာတပြေးခဲ့ရတာပါ
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အင်ကာညက်နေခြင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကမအီတန်စင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ရှောင်းကန်ချန်ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညက်နေခြင်းအစီအစဉ်လေးကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ2532 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.
From Washington, this